ရှေ့သတင်းပတ်ထည်ကျင်းပမယ်ပြည်တော်စုငင်းချင်းညီလာခံမတိုင်ခင်အစိုးရနဲ့ NCA အပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနှစ်ရက်ကြာအကြိုဆွေးနွေးပွဲတစ်ခုဒီကနေ့စတင်ရမှာသဘောတူညီချက်တချို့ရခဲ့တဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါပြည်တော်စုငင်းချမ်းညီလာက27ရာစုပင်လုံးဇုဒ္ဓအစည်းအဝေးစတင်နိုင်ရေးမှာအဓိကကျတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာအကျိုးညှိနှိုင်းအစည်းအဝေးကိုနေပြည်တော်အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချမ်းရေးဘူဌာနမှာဆွေးနွေးခဲ့ကြတာပါဒီကနေ့ဆွေးနွေးရာမှာတော့သဘောတူညီချက်တစ်ခုထပ်မံရခဲ့ကြောင်းအစိုးရငင်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ
်ဒီနေ့တော့ဒီနေ့အကောပတ်သက်ပြီးတဲ့ကျွန်တော်တို့ပြင်ဆင်ရစေတဲ့တွေရှိတယ်။အဲဒီကစိတ်ပိုင်းပြပေါ့။ဆိုတော့ NCA အပြင်ကိစ္စမှာတော့တစ်ချက်ဒီနေ့ဖြစ်ပြီးတော့ကျွန်တော်တို့ကြားထဲမှာဒီမှုရှိတဲ့အတွက်15ကျပ်ဖြစ်လာမှာဖြစ်တယ်။အဲအပိုင်းဒီကောက်ကကျွန်တော်တို့ငွေရတာပါရှိရ။အပိုင်းသုံးတော့ဒီနေ့ကျွန်တော်တို့များတော့ကျွန်တော်တို့ဖြတ်ပြီးဆွေးနွေးတယ်။အဲဒီနေ့လည်းဒီ Air Option ချူလဲကျွန်တော်တို့ပြောနေတယ်။အဲ့ဒါတွေကတော့ကျွန်တော်ဒီပြည့်စုံပေါင်းတော့ဒီဒီဒီနေ့ဒီဖိုလ်ကိုပြန်ပြီးတော့ဆွေးနွေးမယ်ပြန်ဆွေးနွေးပြီးတော့လက်ပြန်ကျွန်တော်တို့ပြန်ပြောမယ်အနေနဲ့ရှိ
အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCA SEAO ကိုယ်စားလှယ်အဖွဲ့တွေဟာဒီလ4ရက်နေ့နဲ့5ရက်နေ့ကနောက်ဆုံးအကြိမ်တွေ့ဆုံခဲ့တာပါဒီတွေ့ဆုံဆွေးနွေးပွဲမှာ27ပင်လုံးမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ် Union Accord အစိပိုင်း3အတွက် NCA အပြည့်အစာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုနဲ့Federal အခြေခံမှုလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့တာပါအပိုင်း၁ NCA အပြည့်အစအကျုပ်မူပေါင်းပြန်လည်ညှိနှိုင်းရေးမှာအချက်15ချက်အနက်ကအရင်ဆွေးနွေးပွဲမှာ14ချက်သဘောတူညီခဲ့ရကဒီကနေ့နောက်ထပ်တစ်ချက်ထပ်မံညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်အပိုင်း၂2020ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပေါ်မှုအပိုင်းမှာတော့ဇယားနှစ်ခုအနက်ကဇယား၁ကိုဆွေးနွေးထားပြီးဇယား၂ကိုဆွေးနွေးဖို့ကြံရှိနေစေဖြစ်ပါတယ်အပိုင်း၃ဖြစ်တဲ့ Federal အခြေခံမှုလမ်းညွန်မှာတော့အချက်၈ချက်မှာနှစ်ချက်သဘောတူညီချက်ရရှိထားပြီးအကြံချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးခဲ့တာပါဒီနေ့ဆွေးနွေးပွဲဟာနေကင်းတနအိမ်မှာပြီးဆုံးခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေဟာဒီနေ့ဆွေးနွေးတဲ့အချက်တွေကို PPST ကငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ကိုတင်ပြအတည်ပြုချက်ရယူပြီးမနေ့ဖန်မနေ့မှာအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်PPST ညီနိုင်အစည်းအဝေးမှာအဓိကဆွေးနွေးနေတဲ့အချက်ကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးခွန်မြင့်ချုံကအခုလိုပြောပါတယ
်။သူကစံပေါ်ပြောတာတော့ဒီလောက်ဆိုအဆင့်ဆိုရင်တော့ဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးမယ်။ဒီနယ်အဒီမားကြီးအဆင့်မှာတော့အခြေခံဥပဒေလိုသုံးမယ်။ကျွန်တော်တို့ကဒီတော်စုမှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရင်အဒီနယ်မှာလည်းဖွဲ့စည်းဖို့အခြေခံဥပဒေလိုသုံးရမှာပေါ့။ဒါမဲ့လို့ရေးဆွဲတာတွေပြဋ္ဌာန်းတာတွေကတော့သူရတမကျနေကြီးဘလို့ရေးရေးပေါ့လေနာမည်ရတော့အဲ့ဒီဒီနယ်အဆင့်မှာတော့ဒီမှာပြည်တုံးပါပေါ့ဟုတ်ကဲ့အဲ့ဒီပုံမှာကျွန်တော်တို့ဆွေးနွေးနေ
PPST အစည်းအဝေးကိုတော့ညပိုင်းအထိဆက်လက်ဆွေးနွေးနေခဲ့ပြီးဒီအချက်ပေါ်နှစ်ဖက်ပြည်လည်မှုရရင်မနေ့ဖန်မှာသဘောတူညီချက်အစ်ထက်မှန်ရရှိမှာဖြစ်ပါတယ်ပြည်ထောင်စုငင်းချင်းညီလာက27ရာစုပင်လုံးစုထအစည်းအဝေးကိုတော့ရှေ့သတင်းပတ်ဗုဒ္ဓဦးနေ့ကစပြီး3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်